American Soya ye tabora mye abo go tin pya ba lo mye sin.
American ပြည်တော်စုဟာ ICC နိုင်ငံတကာပြစ်မှုခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute ခေါ်ရောမသဘောတူစာချုပ်ကိုဘယ်တော့မှအတိအမှတ်မပြုခဲ့ပါဘူး။ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကလည်း ICC အနေနဲ့ American နိုင်ငံသားတွေကိုအရေးယူဖို့သူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးချပြီးတရားမဝင်ကြိုးပမ်းနေတာတွေကိုတီးခံမှာမဟုတ်ဘူးလို့ကြေညာထားပါတယ်။တရားမျှတမှုမရှိဥပဒေမဲ့ဆွဲချက်တင်တာတွေကနေ American ရဲ့အချုပ်အခြာကိုကာကွယ်ဖို့နဲ့American အမှုဒဏ်တွေကိုအကာအကွယ်ပေးဖို့အတွက် ICC ရဲ့ရှေ့နေချုပ် Fatou Bensouda နဲ့ ICC ရဲ့အခရာကျတဲ့အဖွဲ့ဝင် Fakiso Mochochoko တို့ကို American ပြည်ထောင်စုကစီးပွားရေးပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ် ICC ဟာသူ့ရဲ့မူလရည်ရွယ်ချက်ကနေလမ်းကြောင်းလွဲသွားခဲ့တယ်လို့ကမ္ဘာတဝန်းတရားမျှတမှုဆောင်ကျဉ်းရေးဆိုင်ရာ American သံအမတ်ကြီး Morris Ten ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာထောက်ပြပါတယ် American ပြည်တွင်းတရားရေးစနစ်ကိုထင်ဟပ်ပြီးအကြီးအကျယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူရမယ့်အစားအမေရိကန်အမှုဒဏ်တွေနဲ့သူတို့ရဲ့မဟာမိတ်တွေကိုနိုင်ငံရေးအမျက်ထုတ်ပြီးစစ်ဆေးမေးမြန်းတာတွေနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့တယ်လို့ပြောပါတယ
် The International Criminal Court has not functioned as it's supposed to function
ICC နိုင်ငံတကာပြစ်မှုခုံရုံးဟာသူလုံးဝမဲ့အလုပ်ကိုမလုပ်ခဲ့ပါဘူးနောက်ဆုံးအဆင့်တက်ရမယ့်တရားရုံးအလုပ်ကို ICC ကလုံးဝမှာပါကျွန်တော်တို့အမှုဒဏ်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတာတွေကျွန်တော်တို့ကင်တွယ်ပြီးသားဖြစ်ပါတယ်ကျွန်တော်တို့မှာကဘာတဝန်းစံပြအဖြစ်အားကြအတူယူရတဲ့အကျေပြန့်ဆုံးတရားရေးစနစ်ရှိပါတယ်ပုံမှန်လင်းလင်းပြောရရင်ကျွန်တော်တို့ကိုယ်တိုင်မကင်တွယ်နိုင်ဘူးလို့ထင်တဲ့ယူဆချက်ကတော်တော်ကိုဆိုးပါတယ်လို့ပြောသွားတာပါအာဖဂန်နစ္စတန်နိုင်ငံကအမေရိကန်အမှုဒဏ်တွေအပအဝင် ICC ရဲ့နိုင်ငံရေးရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးခဲ့တာတွေဟာတရားမျှတရေးခရီးမပေါက်ပဲဟန်အတားတွေနဲ့ရင်ဆိုင်နေရတယ်လို့တန်အမတ်ကြီးတန်နာပြောပါတယ်
။ And this is not what the court is supposed to be doing. It's been largely even according to its staunchest
supporters. ဒါဟာတရားရုံးကလုံးဝမဲ့အလုပ်ကိုလုပ်ခဲ့တာမဟုတ်ပါဘူး။သူတို့ရဲ့အမာခံထောက်ခံသူတွေအလို့ကြထိရောက်မှုမရှိအကျိုးမရှိဖြစ်ခဲ့တာများပါတယ်။ရောမသဘောတူစာချုပ်အရာပြစ်မှုတွေအခိုင်အမာကျူးလွန်နေဆိုပြီးအယူခံတင်ထားတဲ့တမှုအပါအဝင်စုစုပေါင်းအမှု၄ခုကိုအပြစ်ပေးခဲ့ပါတယ်။American ပြည်ထောင်စုအနေနဲ့ ICC တရားရုံးကအခုလိုစီရင်တာထက်ပိုပြီးစွမ်းဆောင်နိုင်ပါတယ်လို့ပြောသွားတာပါ American အနေနဲ့တင့်တော်တဲ့အချိန်အခါကျရင် ICC နဲ့မိဖက်အဖြစ်ဆောင်ရွက်နိုင်ဖို့အတွက် ICC တရားရေးစနစ်ရဲ့ကြံနေသေးတဲ့တိတ်ခါဆဲနိုင်အောင်တည်တည်တာတာပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ် ICC ပြုပြင်ပြောင်းလဲတာတွေမလုပ်သေးသရွေ့သမ္မတနဲ့နိုင်ငံသားရေးဝန်ကြီးတို့ဟာ American အမှုဒဏ်တွေနဲ့အတူမမမမရပ်တည်ပြီးတရားမျှတမှုကိုအာရုံစိုက်ဖို့ပြက်ကွက်နေတဲ့ ICC တရားရုံးရှေ့မှောက်မှာတရားစီရင်ခြင်းမခံရအောင်အကာအကွယ်ပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရစေ